အိန္ဒိယနိုင်ငံကဆန္ဒပြနေကြတဲ့ထောင်ထဲရှိတဲ့ဆရာဝန်တွေလုပ်ငန်းဝင်ပြောင်းဝင်ကြဖို့အစိုးရရဲ့တိုက်တွန်းချက်ကိုတနင်္လာနေ့မှာညှင်းဆန်လိုက်ကြပါတယ်။ဒီလအစောပိုင်းကလုပ်ငန်းခွင်မှာမရင်းချစ်တပ်ဖြတ်ခံခဲ့ရတဲ့ဆေးဝန်ထမ်းတအုပ်အတွက်တရားမျှတမှုရရည်နဲ့ဘေးကင်းလုံခြုံတဲ့လုပ်ငန်းဝင်အခြေအနေဖန်တီးပေးဖို့အတွက်ဆရာဝန်တွေကတောင်းဆိုဆန္ဒပြနေကြတာပါ။ဩဂတ်စတ9ရက်နေ့ကအသက်32နှစ်အရွယ်အလုတ်တင်ဆေးမှုတအုပ်ကိုမရင်းချစ်တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နိုင်ငံတော်မှစစ်မှားရေးဝန်ထမ်းတွေကအရေးပေါ်မဟုတ်တဲ့လူနာတွေကိုစောက်ရှောက်မှုတွေရပ်ပစ်လိုက်ပြီးတော့စီမီထွန်ညင်တက်ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။နိုင်ငံရဲ့အရှေ့ပိုင်းကလကတာမြို့ကစူရဆင်းဟုလုပ်ငန်းခွင်မှာအခင်းဖြစ်ပွားခဲ့တာလို့အာနာဘိုင်းကပြောပါတယ်။ဆင်းဟုမှာတာဝန်ကျတဲ့ရဲလိုအားပြီးတပ်သားတယောက်ကိုဒီပြစ်မှုအတွက်ဖမ်းဆီးအရေးယူထားပါတယ်။အခင်းဖြစ်တဲ့နေရာမှာနောက်ထပ်လူတွေပါပါဝင်ပတ်သက်နေတယ်လို့တိစုံသူရဲ့မိသားစုကနေကဆွဆွဲပြောဆိုကြပါတယ်ခင်ဗျာ။